စ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေနဲ့တသားရဲရှိတယ်ဆိုတာပြသတဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်ဒနီ၊ဘရစ်ဘန်၊မဲလ်ဘန်နဲ့ပါသ်မြို့တွေမှာဒီကနေ့ဆန္ဒပြပွဲတွေလှုပ်ကြပါရယ်။ဩစတြေးလျနိုင်ငံရောက်မြန်မာလူငယ်တွေ၊ကျောင်းသားတွေနဲ့ဩစတြေးလျကျောင်းသားတမကအဖွဲ့ဝင်တွေစုပေါင်းစီစဉ်ဆန္ဒပြကြတာပါ။ဆစ်ဒနီမြို့လယ်မြို့တော်ခန်းမရှိမှာပြုလုပ်တဲ့ဆန္ဒပြပွဲမှာမိုးရေရွာနေတဲ့ကြားကပဲဆန္ဒပြသူ200လောက်စုဝေးဆန္ဒပြကြပါရယ်။ဒီဆန္ဒပြပွဲမှာ New South Wales ပြည်နယ်လွှတ်တော်အမတ်တယောက်ဖြစ်တဲ့ဂျေမီပါကာလည်းပါဝင်ပြီးတော့ဩစတြေးလျအစိုးရကိုအခုလိုတိုက်တွန်းပါတယ်
။ That the military generals are sending their children here. They're not sending them to China. They're not sending them to Russia. Their children are here getting the benefits of Australia's democracy.
ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်အာဏာသိမ်းကောင်းဆောင်ပြီးအပေါ်ပြစ်မှတ်ထားအရေးယူတန်းခတ်မှုတွေလုပ်ဖို့လိုအပ်တယ်လို့ဩစတြေးလျနိုင်ငံမှာလာရောက်နေထိုင်ပညာသင်နေကြတဲ့သူတို့ရဲ့သားသမီးမိသားစုတွေစစ်တပ်နဲ့နှိစက်သူတွေကိုပါပြည်ဝင်ခွင့်ဗီဇာရုပ်သိမ်းပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်ဩစတြေးလျအစိုးရကစစ်ဗိုလ်ချုပ်တို့ရဲ့သားသမီးတွေကို2010ခုနှစ်တုန်းကပြည်ဝင်ခွင့်ရုပ်သိမ်းပြီးတော့နေရပ်ပြန်စီခဲ့တဲ့အတိုင်းအခုလည်းထပ်လုပ်ပါလို့ညူဆောက်သွေးပြည်နယ်လွှတ်တော်အမတ်ဂျေမီပါကာကပြောပါတယ် Greens Party လွှတ်တော်အမတ်ဂျေမီပါကာဟာမြန်မာအရေးကိုအမြဲတမ်းတက်တက်ကြွကြွပြောဆိုလှုပ်ရှားတဲ့လွှတ်တော်အမတ်တစ်ယောက်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးအတွင်းပြည်သူတွေကိုအကြမ်းဖက်နှိမ်နင်းခဲ့မှုနဲ့2008နာခင်မုန်တိုင်းအတွင်းပြည်သူတွေအပေါ်လူသားချင်းစာနာရေးဆိုင်ရာအကူအညီတွေကိုပိတ်ဆို့ကန့်သတ်ခဲ့တဲ့အတွက်ဩစတြေးလျမှာတက္ကသိုလ်တက်နေတဲ့လေတပ်ကဗိုလ်ချုပ်စင်ရော်ရဲ့တမိအပါအဝင်စစ်တပ်အတိုင်းအဝိုင်းကမိသားစုဝင်တချို့ကိုဩစတြေးလျအစိုးရက2010မှာပြည်ဝင်ခွင့်ဗီဇာရုပ်သိမ်းပြီးတော့နေရပ်ပြန်ပို့ခဲ့ပါတယ်ဆစ်ဒနီမြို့မြို့တော်ခမ်းမရှိမှာဒီကနေ့စုဝေးဆန္ဒပြသူတွေဟာအဲဒီကနေ New South Wales ပြည်နယ်လွှတ်တော်ရှိတဲ့နေရာအထိကိုလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူဆစ်ဒနီမြို့မှာရှိတဲ့မြန်မာမိသားစုတွေကလည်းမြန်မာနိုင်ငံက CDM လှုပ်ရှားမှုမှာပါဝင်နေသူတွေအတွက်ရန်ပုံငွေရှာပွဲကိုဒီကနေ့ပြုလုပ်တာမှာ Australia ဒေါ်လာ3400ကျော်ရရှိခဲ့ပါတယ်ရှင်။